ပရာဇိနာကကုသလနာစညာမှာတော့မြမအရေးသုံးသပ်တဲ့အစီအစဉ်ဖြစ်ပါတယ်။မြမနိုင်ငံမှာ2020ပြည့်အထွေထွေရွေးကောက်ပွဲပြီးဆုံးသွားခဲ့ပါပြီ။ဒီရွေးကောက်ပွဲနောက်ပိုင်းအစ်စ်ပေါ်ထွန်းလာမဲ့မြမနိုင်ငံရဲ့အခင်ချင်းဟာဘယ်လိုဖြစ်လာနိုင်ကြလဲဆိုတာမြမအရေးသုံးသပ်သူဒေါက်တာရန်မျိုးသူနဲ့ကျွန်တော်ကြိုဆိုတာဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်။ဒီလိုဒီရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာစပါတီအစိုးရဖွဲ့နှံရောက်တဲ့အမတ်နေရာအလုံးလောက်ရရှိခဲ့ပြီဖြစ်တယ်လို့ဒေါက်တာရင်မျိုးသင်ကစတင်နှုတ်ပြပါတယ
်ကျွန်တော်တို့အာဏာရပါတီရဲ့ဒီလူမှုကွန်ရက်ဆာမျက်နှာတွေမှာပေါ်ပြထားတဲ့အနိုင်ရစရင်အရာပြောမယ်ဆိုရင်တော့ကျွန်တော်တို့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ဒီတောင်စုလွတ်တော်ကိုယ်စားလှယ်380ကျော်လောက်အထိကိုနိုင်ရထားတဲ့အနေအထားဖြစ်တဲ့အခါကျတော့ပါတီရဲ့အနေနဲ့အစိုးရဖွဲ့နိုင်သမရရွေးကောက်တင်မြှောက်နိုင်မဲ့အနေအထားမျိုးရှိနေပြီလို့ပြောလို့ရပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဆက်မြင်နေတာဒီပေါ်မှာအခြေခံပြီးတော့အခုတပါတီအနေနဲ့အစိုးရပြန်ဖွဲ့နိုင်မယ်ပါတီကအင်အားပူပြီးတော့များလာတယ်ကောင်းလာတယ်အနိုင်ရတာဆိုတော့စိုးရိမ်မှုတချို့လည်းပဲပေါ်ထွက်နေပါတယ်တပါတီပုံစံမျိုး elected authoritarianism ဒီကောက်ခံထားပြီးတော့အာဏာပူပြီးတော့တစ်ခါတည်းကျင်းသုံးတဲ့အစိုးရမျိုးဖြစ်လာလိမ့်မလားဆိုရယ်စိုးရိမ်မှုထူးဆင်းနေပါတယ်အဲ့ဒီကျန်တဲ့ပတ်သက်ပြီးတော့ပထမဆုံးနည်းနည်းသုံးသပ်ပြရခင်ဗျာ
။ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပေါ့လေဒီတပါတီတဲ့အစိုးရဖွဲ့စည်းနိုင်တဲ့အနေအထားရှိပေမဲ့လို့အငြင်းငြင်းရေးအကြက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေအကြက်တဲ့နောက်တရားဥပဒေစိုးမိုးရေးအကြက်တဲ့နောက်အခရီးလိုက်စားမှုတိုက်ချက်ရေးအကြက်တဲ့တွေအပြင်ကိုဗစ် -19 အလွန်ပေါ့လေစီးပွားရေးပြန်လည်ထူထောင်ရေးအကြက်တဲ့ဆိုတဲ့ဒီအကြက်တဲ့ကြီးတွေကိုရင်ဆိုင်ရမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီအစိုးရအနေနဲ့ပေါ့လေနော်အင်မတန်မှအားကောင်းနေတော့ဘုရားလုံးရီကန်ကြီးကောင်းနေအစိုးရမျိုးဖြစ်လာဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်မြင်တာတော့နော်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဟိုတိုင်းရင်းသားပါတီတွေနောက်အခြားပါတီတွေကပုံကူတွေကိုဖိတ်ခေါ်ကမ်းလှမ်းပြီးတော့နော်အားလုံးပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရပေါ့လေ National Unity ဒါမှမဟုတ် National Solidarity Government ကိုအဖွဲ့စည်းနိုင်ဖို့စဉ်းစားသင့်တယ်လို့မြင်ပါလေ။ဟောကျွန်တော်တို့ပြောနေတဲ့ညွန်ပေါင်းအစိုးရဆိုတဲ့ပုံစံမျိုးမဟုတ်ပါဘူး
။အဲဒီတော့ကျွန်တော်မေးချင်တာကအဲ့လိုဖြစ်နိုင်တဲ့အလားအလာတော့ရှိပါသလား NLD ဘက်ကတိုင်းရင်းသားတွေကိုအဲ့လိုငါတို့ပေါင်းစည်းညီညွတ်ရေးအစိုးရမျိုးဖွဲ့ရမယ်ဆိုတဲ့ကံလမ်းမှုမျိုးကလွတ်နိုင်မယ်ထင်ပါသလား။အဲ့ဒီကတချို့မှာတော့တိုင်းရင်းသားပါတီဘက်ကအားကောင်းတာလည်းတွေးရပါတယ်။
ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုလိုပေါ့လေတောင်ပြိုကမ်းပြိုအနိုင်ရထားတဲ့အခြေအနေမျိုးမှာဒီလိုတန်းလန့်မှုမျိုးကိုလုံနိုင်မယ်ဆိုရင်ဒါနိုင်ငံရေးရပို့ပြီးတော့ဟိုအားကောင်းနိုင်တယ်လို့မြင်ပါတယ်အဲ့တော့ဟိုကျွန်တော်အနေနဲ့အဲ့ဒီလိုလုံလာနိုင်မယ်လို့လည်းမျှော်လင့်ပါတယ်နောက်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေရပြောလို့ရှိရင်ကျွန်တော်တို့နိုင်ငံတော်သမ္မတကနေပြီးတော့ဟလာဒီပြည်ထောင်စုဝင်ကြီးတွေအပါအဝင်ပေါ့လေအားလုံးကိုခန့်အပ်တာဝန်ပေးတာဖြစ်ပါတယ်အဲ့တော့နိုင်ငံတော်သမ္မတအနေနဲ့ဒီတာဝန်ကနေရဆွဲပိုင်ခွင့်လည်းသူ့မှာလည်းရှိပါတယ်နောက်ဟိုယာရုကနေဟလာဟိုအနာပေးပိုင်ခွင့်လည်းပဲသူ့မှာရှိပါတယ်အဲ့ဒီအတွက်ကြောင့်မလို့နော်အချို့အချို့စိုးရင်ကြသလိုပေါ့လေဟလာအမျိုးသားညီညွတ်ရေးအစိုးရပုံစံမျိုးဖွဲ့စည်းလိုက်ရင်ဟလာဒီတပါတီတွေဖွဲ့တဲ့အစိုးရလောက်ဆွမ်းဆောင်ရည်ရှိပါမလားဟလာလုံနိုင်ကြိုင်နိုင်အခွင့်အလမ်းရှိပါမလားဆိုတဲ့စိုးရိမ်မှုတွေကိုကျွန်တော်ကတော့ဟိုကြော်လွားနိုင်လိမ့်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ရပ်ပန်းစစ်တပ်ဆက်ဆံရေးအခြေအနေကတော့တချို့ကတွေ့ကြရဲပိုပြီးတော့ဆူလာနိုင်တယ် NLD ကလည်းဒီတိုင်းဆက်သွားမယ်အင်အားပိုကြီးလာမယ်ဆိုရင်တို့တွေ့ကြပါတယ်တပြက်ရံမျိုးသိမယ်လို့ခမှန်တွက်ချက်လိုပါလဲရပ်ပန်းစစ်တပ်ဆက်ဆံရေးရှေ့လာလာ
ကျွန်တော်အမြင်ကတော့လာမယ့်ကျွန်တော်တို့အစိုးရနဲ့လွှတ်တော်တက်တန်းအတွဲမှာဟောဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မဖြစ်မနေရင်းဆိုင်ကြော်တော့ရမယ့်အချက်တည်းကတော့ရပ်ဖက်စစ်ဖက်ဆက်ဆံရေးအချက်တည်းပါအဲ့ဒီအချက်တည်းကိုဟလာနှိမ့်နှိုင်းဆွေးနွေးပြီးတော့ပေါ့နော်ယုံကြည်မှုနားလည်မှုတိစောက်ပြီးတော့ကြော်လွားနိုင်မှုကလည်းမဖြစ်မနေလိုအပ်ပါလေခုအချိန်ဒီမှာတော့ဒီကောက်ပွဲမတိုင်ခင်အချိန်ကြီးရသုံးတတ်မယ်ဆိုရင်တော့ဟလာဟိုအစိုးရနဲ့ဒီတပ်မတော်ကြားမှာတင်းမာမှုလေးတွေနော်ထိတိုက်တွေ့မှုလေးတွေရှိခဲ့တော့လဲပဲဒီလာမယ့်အစိုးရတက်တန်းနဲ့လွှတ်တော်အသစ်တက်တန်းတွဲမှာတော့ဒါတွေကိုအကောင်းဆုံးပေါ့လေညှိနှိုင်းဆွေးနွေးပြီးတော့အပြေရှာနိုင်လိမ့်မယ်ယုံကြည်မှုနားလည်မှုတည်ဆောက်နိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မျှော်လင့်ပါတယ
်တက်မတော်ဘက်ကနေပြီးတော့ ။တိုင်းသားတွေနဲ့ညီငယ်ဆွေးနွေးဖို့အတွက်ကော်မတီတစ်ခုဖွဲ့စည်းပေးတယ်ဆိုတာတွေ့ရပါတယ်။အဲ့ဒါအစစ်အမှန်လားမသိဘူး။တကယ်လို့သာအစစ်အမှန်ဆိုရင်တော့အဲ့ဒီအပေါ်မှာတချို့ကလည်းပဲကောင်းနေတယ်တချို့ကလည်းပဲသူတို့တစ်ဖက်သားလုတ်ချင်တယ်သူတို့သာလုတ်ပြချင်တယ်ဆိုတဲ့သဘောမျိုးလည်းပဲဒါသုံးသပ်ကြတယ်ပေါ့လေ။အဲ့ဒီပညာချက်ကိုဒေါက်တာကျန်မြင့်သိတွေးမိပါလား။ရှာနန်ဘယ်လိုယူဆပါလဲအဲ့ဒါ။
ဒီကော်မတီကအခုမှဖွဲ့လာတော့မဟုတ်ပါဘူးဗျ။ဟိုအရင်ကျွန်တော်တို့ဟိုNLD အစိုးရလက်ထက်အစိုးပိုင်းကလေးကဒီငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့တမတော်ကနေညှိနှိုင်းဆွေးနွေးဖို့ဆိုပြီးတော့ဖွဲ့စည်းထားတဲ့ကော်မတီပါ။ဒီကော်မတီကိုအခုအချိန်မှာကျွန်တော်နားလည်တာကတော့အစိုးရအသစ်ဒါလွတ်တော်အသစ်တွေမပေါ်ခင်မှာကြိုပြီးတော့ပြင်ဆင်ဖွဲ့စည်းထားတာလို့ကျွန်တော်အနေနဲ့မြင်ပါတယ်။အဲဒီလိုဖွဲ့စည်းတာဟာနော်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်လည်းဒါဟာဟိုကောင်းမွန်တဲ့ဟိုခြေလှမ်းတစ်ခုလို့ကျွန်တော်အနေနဲ့မြင်ပါတယ်။အဲဒီလိုဖွဲ့စည်းရုံတွေမကောက်ဘူးပေါ့လေ။နော်တကယ်လည်းပဲမြေကြီးမှာကျွန်တော်တို့ဖြစ်နေတဲ့ဟာအပြည့်အခက်တွေအတိုက်ခိုက်တွေတိုက်ပွဲတွေကိုရှော့ချနိုင်အောင်ဟာကျွန်တော်တို့အစိုးရတက်မတော်နဲ့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေချာမှာအကျယ်ကျယ်ပြန့်ပြန့်ညှိနှိုင်းဆွေးနွေးမှုတွေကိုအမြန်ဆုံးပေါ်ဆောင်နိုင်ဖို့လိုအပ်နေတယ်လို့မြင်ပါတယ်။
သူတို့ဖြင့်တိုက်ပွဲပြင်းထန်တဲ့အေအေနဲ့ဖြစ်နေတဲ့ကိစ္စမျိုးမှာတမတော်ဘက်ကဆောက်ရုံကတော့သူတို့လုံးဝအလျှော့မပြေဘူးအသီးမမပြူဘူးလို့နေရဒီခြေနေရောပြန်ပြင်းထန်ရဲ့အထိပြောင်းလဲပါမလားခင်ဗျာ
တနိုင်ငံလုံးအပြစ်ခတ်ရစဲကြီးပြည်တွင်းငင်းငင်းကြီးကိုတကယ်ဆက်ဆက်မှန်မှန်ပေါ်ဆောင်နိုင်ဖို့ဆိုရင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းအားလုံးနဲ့ညှိနှိုင်းဆွေးနွေးဖို့လိုအပ်ပါတယ်နောက်ပြီးတော့နိုင်ငံရေးရကြလည်းပဲဟိုညှိနှိုင်းဆွေးနွေးဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့အပြစ်ခတ်ရစဲကြီးတွဲဆုံဆွေးနွေးမှာခုနပြောသလိုလားအဖွဲ့အချို့ကိုခြံလက်ပြီးတော့တွဲဆုံဆွေးနွေးမယ်ဆိုရင်အားလုံးပါဝင်တဲ့လုပ်ငန်းစဉ်မဖြစ်နိုင်ပါဘူး။အဲလိုအားလုံးပါဝင်တဲ့လုပ်ငန်းစဉ်မဖြစ်နိုင်ဘူးဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အားလည်းပဲခရီးပေါက်ဖို့ဆက်ပါလိမ့်မယ်။နောက်ပြီးတော့ကျွန်တော်တို့စစ်ဘေးရှောင်နေတဲ့ပြည်သူတွေကိုယ့်ရဲ့နေရာရင်းကိုအမြန်ဆုံးပြန်ပြီးတော့ပုံမှန်အချိန်ချနေထိုင်လို့အကင်နေလုံးကင်နိုင်ရေးစတဲ့ဒီမန်းချက်တွေကိုပေါ်ဆောင်နိုင်မှုဆိုတာပို့ပြီးတော့နောက်နေသွားနိုင်မှာအဲ့ဒီအတွက်ကြောင့်မလို့ကျွန်တော်အမြင်ကတော့ဟလာအစိုးရတက်မတော်အနေနဲ့အတိုင်းအတာလက်နက်ကိုင်အဖွဲ့အစည်းအားလုံးနဲ့ဟလာတွဲဆုံဆွေးနွေးနိုင်ဖို့နော်ခြေဆက်မပြတ်တွဲဆုံဆွေးနွေးနိုင်ဖို့လိုအပ်တယ်လို့မြင်ပ
ါအဓိကတစ်ခုဖြစ်နေတာကတော့တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားပါတီတွေကအများစုအနိုင်ရရင်ပါတီကရွေးချယ်တဲ့ဝန်ကြီးချုပ်ကိုနိုင်ငံတော်သမ္မတကအကြီးအမားပြုပေးလာနိုင်တဲ့အထိလိုက်ရောမှုဖြစ်လာနိုင်သလားအဲဒီကိစ္စလည်းတော်လေးအခက်အခဲဖြစ်တယ်လို့ထင်ပါတယ်ခင်ဗျတိုင်းတိုင်းနဲ့ပြည်လဲရင်မှဘယ်လိုသဘောပါလဲ
ဒါတို့လို့ကျွန်တော်တို့တွေ့နေရတဲ့အနေအထားတွေကပြောရင်တော့ဒီပြည်နယ်တွေမှာတိုင်းသားပါတီတွေကနေအဆိုပြုတဲ့ပုံကူကဝင်ကြီးချုပ်ဖြစ်လာဖို့တော့အလားအလာနည်းတယ်လို့ကျွန်တော်မြင်ပါတယ်တိုးတော်လည်းပဲပြည်နယ်အစိုးရတွေမှာတိုင်းသားပါတီတွေရဲ့ကိုယ်စားလှယ်တွေကိုဖိတ်ခေါ်ပြီးတော့တာဝန်ပေးတာမျိုးနော်ဒီလက်ရှိ NLD အစိုးရနဲ့တိုင်းသားပါတီတွေရဲ့ကိုယ်စားလှယ်တွေချာမှာနိုင်ငံရေးအရပူးပေါင်းဆောင်ရွက်တာမျိုးတွေတော့ဖြစ်ကောင်းဖြစ်လာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ်။တိုင်းသားပါတီတွေကကိုယ်စားလှယ်တွေကိုဖိတ်ခေါ်ပြီးတော့အစိုးရအဖွဲ့ထဲမှာပူးပေါင်းပါဝင်စေမယ်ဆိုရင်တည်ရည်လုပ်ငန်းစဉ်အမျိုးသားပြည်နယ်တင်ပြရေးလုပ်ငန်းစဉ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလုပ်ငန်းစဉ်တွေအတွက်လည်းအများကြီးအထောက်အကူပြုလိမ့်မယ်လို့ကျွန်တော်အနေနဲ့တော့သုံးသပ်ပါတယ
်။ဟုတ်ကဲ့နောက်တစ်ခုကတက်မတော်နဲ့တဆက်တဲ့ဘူဂျုံကြီးမင်းအောင်လှိုင်းနောက်လာမယ့်အစိုးရဖွဲ့ရခါမှာသမ္မတဖြစ်လာနိုင်တဲ့အလားလာလဲသုံးသပ်ပါဦ
းဘုရုံမွေးမြောင်းလိုက်နေတဲ့ဒီဒါမဲ့လှုပ်တော်မှာဒုတိယသမ္မတအနေနဲ့အမြင့်ဆင်းတင်သွင်းတဲ့အထဲမှာပါလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မမြင်ပါဘူးတမတော်ကောက်ွယ်ရေးဦးစီးချုပ်အနေနဲ့ပဲဆက်ပြီးတော့အရှိနေလိမ့်မယ်လို့ကျွန်တော်အနေနဲ့အဲ့လိုသုံးသပ်ပ
ါဆိုပြီးဆက်ပြီးတန်းတိုးမှာပါ ਈ တော့
ဟိုတန်းတိုးတာမျိုးဖြစ်ဖို့အလားလာရှိတယ်လို့ကျွန်တော်သတ်ပါတယ်အရင်အရင်ကလည်းပဲဟာဘုရုံမွေးတိုင်းပြည်လက်ထက်တုန်းကလည်းပဲအသက်80ကျော်လောက်ရှိဒီတက်မတော်ကောက်ွယ်ဦးစီးချုပ်တာဝန်ကိုထမ်းဆောင်ခဲ့တာမျိုးတွေ့ရပါတယ
်ဟုတ်ကဲ့
အဲ့တော့နောက်တစ်ချက်ကျွန်တော်ကစဉ်းစားတာကတော့တက်မတော်ရဲ့ကောက်ွယ်ဦးစီးချုပ်တယောက်အပြောင်းလဲဟာနိုင်ငံရေးအရပြည်ငြိမ်ပြီးတော့ခုနပြောသလိုပေါ့နှစ်ဖက်အကြားမှာအရဖက်စစ်ဖက်ဆက်ဆံရေးအားကောင်းတဲ့အခြေအနေမျိုးမှာပဲအပြောင်းလဲကိုလုပ်နိုင်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ
် NLD ပါတီတွင်းမှာလည်းပဲအစတုန်းကတော့ပုဂ္ဂိုလ်ကြီးကကြီးစိုးနေတဲ့ပါတီတွင်းဒီမိုကရေစီမရှိဘူးညှိနှိုင်းဆောင်ရွက်တာကလူတူတယောက်တည်းသဘောဆန္ဒတိုင်းလုပ်နေတယ်ဆိုတော့သုံးသပ်ချက်တွေရှိခဲ့ပါတယ်ဆိုတော့ဒီနောက်ပိုင်းမှာရောပါတီတွင်းဒီမိုကရေစီပုံမရှင်သန်ပြီးတော့ဒီမိုကရေစီပါတီတစ်ခုအနေနဲ့ပုံပြီးရှင်သန်ကြီးထွားလာလိမ့်မယ်လို့ရောယူဆမိပါသလားခင်ဗျာပါတီတွင်းအပြောင်းလဲတစုံတရာဖြစ်လာနိုင်မှာလား
ဒါမဖြစ်မနေပါတီတွင်းအပြောင်းလဲကို ပေါ်ဆောင်ဖို့ကတော့လုပ်ရမှာပါလူပုဂ္ဂိုလ်အခြေခံတဲ့နိုင်ငံရေးကနေပြီးတော့ဟလာ institution တွေကိုအခြေခံတဲ့ဟောမူဝါဒတွေလမ်းစဉ်တွေလုပ်ငန်းစဉ်တွေပေါ်မှာအခြေခံတဲ့နိုင်ငံရေးပါတီတွေဖြစ်အောင်မဖြစ်မနေတည်ဆောက်ဖို့လိုအပ်တယ်လို့မြင်ပါတယ်